့ဥရောပသမဂ္ဂတွေကနေဗြိတိန်နိုင်ငံနှုတ်ထွက်ရေးသဘောတူညီချက်ကိုဗြိတိန်ပါလီမန်မှာတက်ပြအချိန်ပြချခဲ့ပါတယ်ဗြိတိန်နှုတ်ထွက်ဖို့မူလသဘောတူထားတဲ့ဒီကနေ့မတ်လ29ရက်နေ့မှာပဲနှုတ်ထွက်ရေးသဘောတူညီချက်တစ်စိတ်တစ်ပိုင်းကိုမဲခွဲခဲ့တာပါEU ကနှုတ်ထွက်ပြီးနောက်နှစ်ဖက်လိုက်နာရမယ့်ကိစ္စတွေနဲ့ပတ်သက်လို့ဝန်ကြီးချုပ်ထရီဇာမေအစိုးရနဲ့ EU ကြားသဘောတူထားတဲ့သဘောတူညီမှုတွေကိုပါလီမန်ကနှစ်ချိန်ပယ်ချခဲ့ပြီးတဲ့နောက်ဒီကနေ့တတိယအကြိမ်မဲခွဲတာပါဒီကနေ့မဲခွဲတာကတော့နောက်ဆက်ဆံရေးနဲ့ပတ်သက်တဲ့နိုင်ငံရေးသဘောတူညီများစာတမ်းအပိုင်းမပါပဲနှုတ်ထွက်ရေးဆိုင်ရာသဘောတူညီမှုတွေကိုမဲခွဲခဲ့တာပါဒီအပေါ်မှာထောက်ခံမဲ286မဲကန့်ကွက်မဲ344မဲနဲ့ပယ်ချခဲ့ကြတာဖြစ်ပါတယ်ဆန္ဒနာ600နီးပါးပါတဲ့နှုတ်ထွက်ရေးဆိုင်ရာသဘောတူညီချက်တွေထဲမှာအခုအပြောင်းအချိန်တတ်မှတ်ချက်နှုတ်ထွက်တဲ့အတွက်ဗြိတိန်က EU ကိုပေးရမယ့်ငွေပမာဏမြောက်ပိုင်းအိုင်ယာလန်နဲ့ဆက်မှာအတားအဆီးမထားရေး backstop လို့ပြောနေတဲ့ကိစ္စတွေပါဝင်ပါတယ်ဒီ backstop ကိစ္စနဲ့ပတ်သက်လို့အတွက်တော်အမတ်တွေကြားအထူးသဘောတူညီမှုမရကြတာဖြစ်ပါတယ်မဲမခွဲခင်ထောက်ခံတဲ့မတင်ပါလီမန်မှာအကြိမ်နဲ့ဆွေးနွေးခဲ့ကြတာမှာ EU ကစနစ်တကျနှုတ်ထွက်နိုင်ဖို့အခုတချိန်ဟာနောက်ဆုံးအခွင့်အလမ်းဖြစ်တယ်လို့ဝန်ကြီးချုပ်ထရီဇာမေကပြောကြားခဲ့ပါတယ်EU နဲ့ Britain အစိုးရကြားသဘောတူထားတာတွေကိုလက်မခံနိုင်ရင်ဘယ်လမ်းကိုရွေးချယ်မလဲဆိုတဲ့နီးလမ်းရှိခုကိုပုတ်ထုံးနေတုန်းကလဲခွဲခဲ့တုန်းကလည်းတစ်ခုကိုမှပြက်ပြက်သားသားမရွေးနိုင်ခဲ့ကြတဲ့အတွက်နှုတ်ထွက်ရေးနဲ့ပတ်သက်လို့ပိုပြီးမရေမရဖြစ်ခဲ့ပါတယ်